မိုကရေစီအားကျွန်ုပ်တို့ဤနေ့စဉ်ဘဝ၌ပေါင်းဆက်ခြင်းဆိုရဲဆောင်ပုံနှင့်တင်ပြူလန်းကဝင်းကြီးများယုံမှနိုဝင်ဘာ30ကဒီဇင်ဘာ3ရက်အထိကျင်းပသွားတယ်။အနုတ္တတေသနာပွဲတော်ဟာထူးထူးခြားခြားရှိတယ်လို့ကြားရပါတယ်။ပွဲတော်နာမည်ကအနုတ္တတေသနာဆိုမဟုတ်လား။အနုတ္တတေသနာရဲ့လို့ကြားမှမကြားဘူးတော့မေးရမြန်ရပါတယ်။ဒီတော့မှအနုပညာနဲ့တုတေသနာပေါင်းဆက်ထားတဲ့ပွဲမှာအနုတ္တတေသနာပွဲတော်လို့အမိခံတဲ့အကြောင်းသိရမှတ်ရတော့တယ်။စကားတွေပေါင်းဆက်ပြီးနာမည်သိထွင်မယ်ဆိုလေထွင်စေရပါပဲ။ကြားရဖတ်ရတဲ့သတင်းတွေအရာဒီပွဲမှာဟောပြောဆွေးနွေးမှုတွေသူတည်တနာတင်ဆက်ဖတ်ကြားတာတွေလည်းပါ။နောက်ပြီးပကြီး၊ကာတွန်း၊ဓာတ်ပုံ၊ရုပ်ရှင်တွေလည်းပါမယ်လို့ဆိုတာကိုပြောတာပြောရတယ်။ကိုနားလေထားသလိုမှဟုတ်ပါမလား။ပွဲတော်နာမည်ကဒီထက်အတိတ်ပဲပုံနဲ့နဲ့နေလီမလားမသိပါဘူးဒီပွဲတော်မှာဖတ်ကြားမိတ်ဆက်သွားတဲ့ဒေါက်တာမြင့်စောရဲ့တမိုင်းဖြစ်ရဲ့ဆိုများလေးလာရေးစာစဉ်6အုပ်ထဲကအမှောင်တို့သွားရလမ်းများစာအုပ်ပါးပါးလေးကိုအကြောင်းအားလျော်စွာဖတ်ခွင့်ရလိုက်လို့ပွဲတော်ရဲ့ထူးခြားမှုကိုအတိအမှတ်ပြုချင်တာပါတမိုင်းဖြစ်ရဲ့ဆိုများလေးလာရေးစာစဉ်ဆိုတာကချင်းတွင်းမဂ္ဂဇင်းကိုလက်ရှိဦးစီးထုတ်ဝေနေတဲ့ဒေါက်တာမြင့်စောရဲ့အားထုတ်မှုတစ်ရက်ပါဒီစာစဉ်ရဲ့ရည်ရွယ်ချက်ကိုလူသားမျိုးနွယ်တို့ကြုံတွေ့ခဲ့သည့်တမိုင်းဖြစ်ရဲ့ဆိုများမှာသင်ခန်းစာယူနိုင်ရန်လို့ဖော်ပြထားပါတယ်။တမိုင်းစာပေကိုသိယုံမှတ်ယုံမဟုတ်ဘဲတမိုင်းအဖြစ်ပြက်တွေကဆောင်းရန်ရှောင်းရန်တွေထုတ်ယူဆင်ခြင်မိလာအောင်နှိုးဆိုထားတဲ့အဖို့ညှိထားတဲ့စာစဉ်လို့ဆိုနိုင်ပါလိမ့်မယ်။နောက်ဆက်ဖော်ပြထားတဲ့ရည်ရွယ်ချက်ကလူကုန်တိတ်ခါနဲ့ငြိမ်းချမ်းရေးတိဆောက်ရာတွင်အထောက်အကူပြုဖို့လို့ဆိုပါတယ်။ရှေးတုန်းကကျန်းတဆောင်ပေတပွဲပြုပြီးအဆုံးမှာပုရိအားလို့ဆုတောင်းတယ်။စာကိုပြုစုရရေးကူရတဲ့အတွက်လောကုထရာဉာဏ်3ပါရပါလို့ဤဆိုတဲ့သဘောပေါ့။အခုထုတ်ဝေသူကကာလနဲ့အညီခင့်မိမိဆုတောင်းလိုက်တယ်လို့ပါပဲ။လူကုန်တိတ်ခါနဲ့ငင်းချမ်းရည်တဲ့ရည်ရွယ်ချက်နဲ့အညီပဲဆရာဒေါက်တာမြင့်စောကတမိုင်းဖြစ်ရဆိုများလေးလာရေးစာစဉ်အတွေ့အမှောင်တို့သွားရလန်းအပါအဝင်စာအုပ်ငငယ်ပါပါလေး6အုပ်ထုတ်ပါတယ်စာအုပ်ထုတ်ဝေရေးစကားမတုံးပဲတောတရှင်တွေမြင်လွယ်အောင်ပြောရရင်အရွေအစားကလက်တော်ဝါစာစာအုပ်လေးတွေပါစာအုပ်ကြီးကြီးထူးထူးကိုကြောက်တက်ကြတဲ့ပြည့်သက်ဒီစာအုပ်ပါပါလေးတွေကိုဝမ်းပန်းတတာကြိုဆိုကြမယ်လို့ထင်ပါတယ်စာအုပ်ကငငယ်ပါပါပေမဲ့ကိုဖက်ရတဲ့အမှောင်တို့သွားရလမ်းများစာအုပ်ကစာဖက်သူအပေါ်တက်ရောက်အားပြင်းပါတယ်တင်ဆက်သူဒေါက်တာမြင့်စောကူးဆက်ပေးပို့ခြင်းတဲ့စင်ကျင်စရာတွေစာဖက်သူစီကိုအပြည့်အဝရောက်ပါတယ်အပြည့်အဝရောက်အောင်စီယုံတင်ဆက်တတ်တဲ့ဆရာရဲ့ပညာကိုအတိအမှတ်ပြုရပါမယ်စီယုံတင်ဆက်ပုံသဘောကိုသိရယုံစာအုပ်အစီအစဉ်ကိုအကျန်းအစီရင်ခံခွင့်ပြုပါစဖွင့်တာကကြပြတူတူလေးနဲ့နောက်တိုင်းကဗျာဆရာတူဦးရဲ့မူရင်းကဗျာကဘဲဘဲစာမျက်နှာမှာညာဘက်စာမျက်နှာမှာကမြန်မာဘာသာပြန်ကဗျာကဒီလိုဖြစ်ခဲ့ဘူးပြီးဒါကြောင့်ထပ်လဲဖြစ်နိုင်နေကျုပ်တို့ပြောစရာရှိသမျှရဲ့အချုပ်ကတော့ဒါပါပဲကဗျာတူတူလေးကိုစာချောင်းငါးချောင်းခွဲစီထားပါတယ်ကဗျာကတူတူလေးပြီးမြစဉ်းစားရမှာကရှိရှိဝေးဝေးပါခန်းစားပုံခန်းစားနီးစဉ်းစားပုံစဉ်းစားနီးလဲစာဖက်သူချင်းကွာချင်းကွာနိုင်ပါတယ်တခြားသူတွေကတော့ဘလို့အတိတ်ပဲကောက်မယ်မသိပါဘူးကိုယ်တိုင်ကတော့ပြစ္ဆကကာလအထိတမိုင်းဖြစ်စဉ်ရဲ့အရေးပါမှုကိုစဉ်းစားမိပါတယ်ဖြစ်စဉ်တစ်ခုဆိုတာတစ်ချိန်ဖြစ်ပြီးတာနဲ့ပြီးမသွားတတ်တာအချိန်မရွေးပြန်ဖြစ်နိုင်တာစသည်ပေါ့လေပြန်ဖြစ်တာကအဖြစ်ကောင်းဆိုတော့ပါသေးရဲ့ဖြစ်ဆိုတာဆိုရင်ဖြင့်မတွေးရစရာပါဒါဖြင့်တမိုင်းဖြစ်ရဆိုရီကိုဘေးအခါကြုံရတတ်ပါလေပြဖို့ကမခက်ပါဘူးတမိုင်းကိုလဲပြန်လှစ်ကြည့်လိုက်ရင်အလွေလေးနဲ့တွေ့နိုင်ပါတယ်တွေ့နိုင်တဲ့အချက်တွေကိုတတ်ထုတ်ကြကြည့်လိုက်တော့ဆရာမြင့်စောရဲ့သူတည်တနာအရာအချက်ရှစ်ချက်တွေ့ရပါတည်းအရေးကြီးလို့အဲ့ဓာတွေကိုတစ်ခုချင်းအစီရင်ခံခွင့်ပြုပါပြပါဖြစ်ဖြစ်ပြရင်းဖြစ်ဖြစ်စစ်ဖြစ်နေခြင်းအကျန်းဖက်ဖြိုခွင်းနဲ့တမိုင်းရှိခြင်းတရားလက်လွတ်ပြုမှုသူတွေလူငိမ့်ခွင့်ရနေခြင်းအစွန်းရောက်အယူဝါဒတွေပြန့်နှံ့နေခြင်းအာဏာစနစ်နဲ့အာဏာရှင်စရိုက်ကြီးစိုးနေခြင်းခွဲခြားဆက်ဆံသည့်မူဝါဒများကျင့်သုံးခြင်းစီးပွားရေးနှင့်ဆက်ဆက်သည့်ပြဿနာများပေါ်ပေါက်နေခြင်းတစ်ဖက်စွန်းစီတွင် အသေးရက်တည်လာကြခြင်းတဲ့ဒီအချက်တွေကိုတစုတဝေးလဲဖော်ပြတစ်ချက်ချင်းစီလဲရှင်းလင်းထားတော့ကိုပြစ်စုပ်ပန်အခြေအနေနဲ့နှိုင်းရှင်စဉ်းစားစရာတွေအများကြီးသတိထားမိတာပေါ့ကိုနဲ့ကိုပတ်ဝန်းကျင်များဖြစ်ရဆိုအမှောင်ဘက်ကိုဥတီနေမိလေပြီလားဥတီနေမိပြီပြဿနာရှိနေပြီဆိုရင်ပြဿနာအဖြေရှိပါတယ်အဖြေကစေပညာမှာကြားရတတ်တဲ့စောင့်မုတ်တစ်ခုအတိုင်းပါပဲကုသခြင်းတဲ့ကြိုတင်ကာကွယ်ခြင်းကပိုကောင်းဆိုမဟုတ်လားဒါကြောင့်ကြိုတင်သတိပြုရမယ့်အခြေအနေကိုအခန်းတစ်ခန်းခွဲပြီးပြထားပါတယ်ဖြစ်ရဆိုအမှောင်ဘက်သွားနေတဲ့လက္ခဏာတွေပေါ့နောက်တစ်ခန်းကလူမျိုးတုံးသက်ဖြတ်မှုနဲ့ဆိုင်ပါတယ်လူမျိုးတုံးသက်ဖြတ်တဲ့အလုပ်ကိုတချို့ကလုပ်ကိုလုပ်တယ်လုပ်ရကောင်းလားလို့အဆွဆွဲခံရရင်တော့မျက်စိမှိတ်ညင်းတယ်အဲ့ဒီလိုညင်းတဲ့အခါတမိုင်းဖြစ်စဉ်တလျှောက်ကြားခဲ့ရတဲ့အတန်းတွေကိုစုစည်းဖော်ပြထားတာပါဂျီနိုဆိုက်နဲ့ပတ်သက်လို့စဉ်းစားခွင့်ရတဲ့ရအောင်နောက်အခန်းတွေမှာဆက်အားထုတ်ထားပါတယ်တခန်းကယူကရိန်းနိုင်ငံလာဗီမြို့မှာဥပဒေပညာရှင်တယောက်ပြောဆိုခဲ့တဲ့မိကွန်နောက်တစ်ခန်းကရာဖယ်လန်ကင်ရဲ့လူအဖွဲ့အစည်းတိစောက်မှုဆိုင်ရာနိစနစ်ပါပဲ။ပညာရှင်တွေရဲ့အသည့်အမြင်တွေကိုအလွေတကူလက်လန်းမိနိုင်အောင်စီစဉ်ပေးထားပါတယ်။ဒီအကြောင်းတွေကိုဆရာဒေါက်တာမြင့်စောစိတ်ထဲထင်ရရေးလိုက်တာမဟုတ်ပါဘူး။27ရာစုဦးမှာမှထုတ်တဲ့နိုင်ငံတကာပညာရှင်တွေရဲ့အမြင်သစ်တွေကိုရှာဖွေညှိနှိုင်းပြီးမျှဝေထားတာပါ။စားပီးမြင့်ကြီးလူမျိုးတင်ပါစေ။